မကွေးမြို့မှာရှိတဲ့လေးတပ်စခန်းနဲ့မိတ်လာမြို့မှာရှိတဲ့လေးတပ်စခန်းတွေဒီနေ့တိုက်ခိုက်ခံခဲ့ရပါတယ်ဝေးပစ်ရက်စစ်ရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရတာပါမကွေးလေးတပ်စခန်းတိုက်ခိုက်ခံရပြီးတဲ့နောက်ဒေသခံတချို့လည်းဖမ်းဆီးခံခဲ့ရပါတယ်ဒီကြောင့်ပြည်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့မနေ့အစောပိုင်းကမကွေးတိုင်းထဲမှာရှိတဲ့မကွေးလေးတပ်စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိတ်တီလာလေးတပ်စခန်းတို့ကိုအဝေးပစ်လျက်စစ်ရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါဒီရစကန်တို့ကလုံးမှာပျက်စီးကြီးကြီးမားမားမရှိဘူးလို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်သတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗိုလ်ကြီးအေးဒစင်မြင့်ကပြောသွားပါတယ
်ဒီကနေ့အေးဒီ29ရက်ဒီကနေ့မနက်3နာရီမှာပေါ့နော်3နာရီမှာမကွေးလေတပ်စခန်းကိုပြားခွန်မမရှော့တိုက်ဆုံးနဲ့ဈေးလုံးနဲ့ဈေးလုံးနဲ့လာပြီးဖြစ်တယ်ဖြစ်တဲ့အချိန်မှာရာခင်းနဲ့ကိုသုံးလုံးကြာပြီးတော့လမ်းမောင်းတစ်လုံးကြာပါတယ်အဲ့တော့လူထိတိုက်တန်ရာရရှိမှုတော့မရှိခဲ့ပါဘူး။အဲရေတပ်ကအဆောက်အဦတစ်ခုတော့အနည်းငယ်ထိတိုက်ခဲ့ပါတယ်။အဲစစ်ဆေးတဲ့အခါမှာရေစိတ်အနည်းအပြေဆန်းတောင်ရွာနဲ့စမ်းကန်ရွာအကြားဂျာတော်တွေကတိုက်ခတ်နေလို့သိရပါတယ်
။မကွေးလူတဲ့စကန်တိုက်ခိုက်ခံရမှုမှာစစ်သား6ဦးအထိသေဆုံးတယ်လို့ဒေသခံတွေကပြောနေကြပေမဲ့စစ်ကောင်စီဘက်ကတော့သေဆုံးတန်ရာရတာမရှိဘူးလို့ပြောပါတယ်။ဒီလိုသေဆုံးတန်ရာရတဲ့ဆင်းနဲ့ပတ်သက်ပြီး VOA ကတိကျအတိမပြုနိုင်ပါဘူး။မိထီလာလီတဲ့စကန်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လည်းစစ်ကောင်စီတင်းစားရှင်းပွဲမှာပြောသွားပါတယ
်။လားတို့ပဲဒီနေ့နနက်9နာရီမှာပေါ့နော်9နာရီနဲ့9နာရီကြားမှာကြားခွန်မမရှော့တိုက်တုံးတွေပဲရှော့တိုက်တုံး5လုံးနဲ့5လုံးပေါ့ရှော့တိုက်တုံး5လုံးနဲ့လာပြီးပြစ်ခတ်ခဲ့တယ်။ရင်းရင်ပြေးလန်းမြောက်ဖက်ချိတ်လာခြင်းနဲ့ရနေပြီးတော့ပြစ်ခတ်ခဲ့ရဖြစ်ပါတယ်။ပြီးတော့အနည်းငယ်ဇာတွေနဲ့တောင်းဝင်းချင်းတွေကိုလည်းကြီးကြီးကြောက်ရောက်နေလို့ကြည့်ရတယ်။ပြီးတော့လူအဆောက်အဦတော့ထိခိုက်ဆုံးရရှိမှုရှိပါဘူး။အဲ့တော့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကတော့ပြစ်ခတ်သူတွေကိုဖမ်းဆီးရမည်ဖို့အတွက်လုံခြုံရေး
မကွေးရီတက်စကန်တိုက်ခတ်မှုဖြစ်ပြီးနောက်အနာမှာရှိတဲ့တပေစန်းတောင်ရွာနဲ့စမ်းကန်ရွာသားတို့ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။မြို့ဝင်မြို့ထွက်လမ်းတွေကိုပိတ်ဆို့ပြီးရှာဖွေတယ်လို့လုံခြုံရေးတင်းကျပ်ထားတယ်လို့မကွေးမြို့ကန်တူက VOA ကိုပြောပါတယ်။အ
ဲနည်းနည်း3နာရီကျန်ပါနော်။နည်းနည်း3နာရီကျန်မှအဲပောက်ကွဲတံကြားရတာပေါ့။အဲ့တော့အဲလိုပောက်ကွဲတံကြားတဲ့အခါမှာအမီးနာအထီးကိုအဲ့လိုမျိုးပေါ့နော်။အဲလိုအိမ်ကြီးပါလိမ့်ဆိုလို့အဲလိုတုံ့လှုပ်တာပေါ့နော်။အတန်ကြီးကြီးအဲလိုတုံ့လှုပ်တဲ့အတန်မျိုးပေါ့နော်။၄-၆ချက်အဲ့လိုပေါက်ပွဲတံကိုကြားရတာအချိန်ပတ်ဝန်းကျင်အနေနဲ့ပြောရင်မနက်3နာရီခန့်လောက်ပေါ့အခုတတိယဆန်းရွာကပေါ့အဲ့သူတို့ရဲ့ဒီပစ္စည်းကျန်ရှိနေတဲ့နေရာပစ္စည်းကျန်နေရာဘေးပိုင်ရှင်နေပေါ့နော်တတိယဆန်းရွာက10ဦးနဲ့ဒီဆန်းကန်က9ဦးပေါ့ရာပိုင်ရှင်နေကိုသူတို့အားဖမ်းဆီးခေါ်ဆောင်သွားတယ်ခင်ဗျအဲကျွန်တော်တို့မနက်အဲ့ချင်းချင်းကနေဒီကျွန်တော်တို့မင်းမှုတကားပေါ့နော်ဒီမကွေးနဲ့အနောက်ဘက်နဲ့တကားကိုကျွန်တော်တို့အဖြတ်တန်းအပြုမခံဘူးနောက်ကကံပြားပေါ်ကျွန်တော်ဒီဘက်ငမောက်ရင်းနှီးချောင်းဆက်ထွက်တဲ့ကံပြားတိုးကိတ်မှလည်းပဲဒီလိုအဲ့လိုပိတ်ပြီးတော့အဝင်ထွက်တယ်ကိုတင်းတင်းကြပ်ကြပ်ဒီလိုမနေ့ပိုင်းကတောက်တောက်ဆောင်ရက်တယ်တောင်းရင်းလမ်းဘက်လည်းကျွန်တော်တောင်းရင်းတိုးကိတ်လို့ခေါ်တာပေါ့အထွက်တိုးကိတ်မကွေးထွက်တိုးကိတ်အဲ့ကောင်လည်းအဲ့လိုပဲပါးတယ်ပါးဆိုလည်းဒီလိုပဲစီးတန်းပြီးတော့ပိတ်ဆိုပြီးစောင့်နေရတာပေါ့
မေဒီလာမှာလည်းလီဒါစကန်တက်ခိုက်ခံရပြီးနောက်မြို့အဝင်ထွက်လုံရင်းကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ကန်ကပြောပါတယ
်ရန်ကုန်ထွက်လမ်းရှိရယ်မန္တလေးထွက်လမ်းပြီးတော့ဒီဟောကြောက်ရောင်းဘက်သွားရလမ်းမြင်းရဘက်သွားရလမ်းတောင်ကြီးဘက်သွားရလမ်းဆိုတော့အဲ့အရာတွေကလုံးကဟောအဲ့အရာဖြစ်ပြီးတော့ဗောနော်ဟာပိတ်လိုက်တယ်ဗောနော်ပိတ်ရတာသူတို့ဒီရှာရဖွေရလောက်ဖို့ဗောနော
်ဒီကနေ့မနေ့ပိုင်းမှာပဲပဲကူတိုင်းဒေသကြီးတာဝတီမြို့အဝင်ကခလာရ35မှာလဲမီးလောင်ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်အဲ့ဒီဒက်စကန်ထဲမှာရှိတဲ့လက်နက်တိုက်ပေါက်ကွဲမှုဖြစ်တာလို့ဒေသခံတူကပြောပြပါတယ
်အဲ့ဒီ35တန်ရဲ့အဆက်နာရွာလေးပေါ့နော်အဲ့ရွာလေးကနေတော့မှအဲ့လိုတိုက်ပွဲကြီးဖြစ်နေတဲ့အတန်ကြားတယ်ဆိုတော့မှအဲကျွန်တော်တို့ဒီဘက်ကိုဆက်လက်တော့မှအဲအတန်ကြားတယ်ကြားတဲ့ခါကျတော့အဲ့မှာမီးကျတဲ့နေရာလူတွေဆက်လက်နေတဲ့ခါကျတော့ဟုတ်တယ်တဲ့ဒီ35တန်ရင်းလေးကဒီလက်နဲ့တိုက်ပေါ့နော်လက်နဲ့တိုက်ပေါက်တာတဲ့တော်တော်လေးကြာတယ်ခိုင်းလာဟုတ်ကဲ့အဲ့အဲ့သတင်းတော့ကွန်ဆန်တော့ဖြစ်တာလေအားရတော့လी
ပေါက်ကွဲမှုဖြစ်ပြီးမကြခင်မှာပဲခလာရ35နဲ့အနည်းဆုံးဖြစ်တဲ့ဒါယာဝတီလက်ပန်းမျိုးကမိသက်ကားတွေထွက်သွားတယ်လို့ဒေသခံတွေကပြောပါတယ်ပေါက်ကွဲမှုဖြစ်စဉ်အသေးစိတ်ကိုမသိရသေးတယ်လို့စစ်ကောင်စီကလည်းသတင်းမထုတ်ပြန်သေးပါဘူးခင်ဗျာ